မရင်တွင်မကြာခဏတုပ်လျရှိတဲ့မြန်မာနိုင်ငံမှာမြစ်ဆုံဒေသတွေဆယ်ရီဆောက်တဲ့မဆောက်တဲ့ဘူမိဗေဒပညာရှင်တွေအမြင်ကိုသိရအောင်မြန်မာနိုင်ငံငရင်ကော်မတီအတွင်းမှဒေါက်တာမျိုးတန်ကိုမေးမြန်းပြီးတင်ပြပေးမှာပါမြစ်ဆုံဒေသမှာဆဲပြန်ဆောက်ဖို့မဆောက်ဖို့အခုထိမရေမြအခြေအနေမှာရှိနေပါတယ်။ဒီနေရာဟာတောင်မြောက်နီးပါးတန်းနေတဲ့သခိုင်းပြည့်ရရဲ့အရှိဘက်ကဲ့ရဲ့မှာရှိနေပြီးအရင်ကလည်းအားပြင်းငင်လှုပ်ခဲ့ဘူးတဲ့နေရာပါ။ဒါအပြင်ဆောက်မဲ့ဆဲကလည်းရေတိုးလောင်မဲ့ပမာဏတိတ်ပြီးများတဲ့ဆဲဖြစ်နေပါတယ်။ဒါကြောင့်တကယ်လို့များဆဲရီဆောက်ဖြစ်မဲ့ဆိုရင်ထိခိုက်နိုင်တဲ့အနေအထားကဘယ်လိုရှိပါသလဲ။ကြီးမားတဲ့ရေဖြည့်အားကြောင့်တွေ့လာနိုင်တဲ့ဆိုးကျိုးတွေကဘာတွေပါလဲ
။မြေဆုံကကြတော့ဟိုဒါတော့ကျွန်တော်တို့ကရှူတောင်မျိုးစုံကမြေဆုံကြတော့စဉ်းစားရမှာပေါ့နော်။ဟိုကျွန်တော်ကငလင်းဆိုတာမျိုးတစ်ခုတည်းကြတော့ဟိုဆယ်ပဲတစ်ခုပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့။ဟိုစောက်မယ်ဆိုရှင်ငလင်း resistant design ပေါ့။ဟိုစောက်မယ်ဆိုရင်သူကစောက်လို့တော့အကြောင်းပြချက်ရတာပေါ့။တိုးတော်လည်းပဲတခြားရှူတောင်တွေကကြည့်ပြီးမှသာလျင်စောက်ပြင်းမစောက်ပြင်းဆုံးဖြတ်ရတာပေါ့။ဖြစ်ပြင်တာကတော့အသေးစိတ်လေးလားဆန်းစစ်ပြီးတဲ့အခါကျတော့ဒီဆောက်တဲ့ဒီဇိုင်းနဲ့ဟိုတဲ့နဲ့မဟုတ်ဘဲနဲ့ assessment နဲ့မဟုတ်ဘဲနဲ့ပေါ့ဆောက်ပြီးတဲ့အချိန်အနာဂတ်အထိပေါ့သူတို့ဘာတွေလုပ်ပြီးနိုင်မလဲဆိုတဲ့ဟာမျိုးပါထည့်သွင်းပြီးတော့ပြောမယ်ဆိုရင်တော့ပိုကောင်းတာပေါ့ငလင်ရှုတော့တစ်ခုရဲ့ကြည့်မယ်ဆိုလို့ရှင်တော့ဒီကောင်ဒီဇိုင်းပြည့်ရည်ရဲ့ကျွန်တော်ဒီရှေ့ဘက်ကရဲ့မှာရှိနေတယ်အတိတ်တုန်းကလည်းပဲ magnitude 7.6 ပတ်ဝန်းကျင်ထိလှုပ်ထားမှုတွေဟာရှိတယ်ဇိုင်းပြည့်ရည်ရဲ့2000 the beginning လည်းလှုပ်တဲ့အပိုင်းကလွဲလို့ပေါ့ channel အပိုင်းတွေတော်တော်များများတည်းလည်းလည်းလှုပ်နိုင်ကြီးအလားလာကလည်းနည်းနည်းများနေတာပေါ့ဆိုတဲ့အခါကျတော့ဘာမှ assessment မလုပ်ခဲ့ပဲနဲ့လည်းလည်း design ထည့်မသွင်းပဲနဲ့ပေါ့ဟိုတမန်ငါရှန်ကထည့်ပြီးဖောက်ခဲ့မယ်ဆိုရင်တော့အဲ့ဒီအကြီးဆုံးပဲနောက်တစ်ခုကဟိုဟိုပမာဏကလည်းတင်ညာတဲ့ဟာကြက်ရည်တွေကြောင့်မလို့လည်းလှုပ်ခဲ့မယ်ဆိုလို့ရှိရင် downstream မှာရှိနိုင်တဲ့နေရာတွေရဲ့effect ပေါ့ဒါစဉ်းစားရမှာပေါ့နောက်တစ်ခုကကျတော့ရေတူလောင်လိုက်လို့မလို့သူကဟိုအောက်ခံအကြောက်တည်ရဲ့ resistant ပေါ့ခန္ဓာကြီးအားကိုပျက်စီးစေပြီးတော့ငလျင်လှုပ်နိုင်တာပေါ့ကျွန်တော် reservoir induce earthquake ခေါ်တာပေါ့လေဟိုဒါမျိုးတွေပါလေလက်ချင်နိုင်တယ်သူတို့တိရုပ်ပါလေဖြစ်ထားမှုရဲ့ထောက်ထားတွေရှိနေတယ်ဟိုအတိကျတာကျွန်တော်မမှန်းနိုင်တာနောက်တစ်ခါအိန္ဒိယတို့ပါတော့မှလည်းဒီ dam တွေပါလေရေတူလောင်လိုက်လို့မလို့ရည်ရည်လေးပါလေးလှုပ်ပြီးတော့ဆယ်ဒီကျူးကြပြီးတော့ downstream မှာရှိနေတဲ့နေရာတွေမှာ flooding တွေဖြစ်ပြီးတော့လူတွေဒီပျောက်ပျက်စီးများတာတွေရှိထားမှုရဲ့စံနမူနာတွေရှိနေတာပေါ့ဆိုတော့ကျွန်တော်တို့ကဟိုစောက်မဲ့ project ထဲမှာသူတို့ဘာတွေဘာတွေလုပ်မယ်ဆိုတဲ့ဟာမျိုးတွေကိုအသေးစိတ်လေ့လာပြီးမှသာလေခွင့်ပြုသင့်မပြုသင့်ပေါ့ဒါကလည်းရှုထောင့်တစ်ခုတည်းကျန်တဲ့ဟာတွေအများကြီးရှိရအောင်စောက်ပြီးခဲ့မယ်ဆိုရင်လည်းဘာတွေဆက်လုပ်မယ်ဒါတွေအားလုံးဖြစ်ပြီးမှသာလေ assessment လုပ်ပြီးမှသာလေကျွန်တော်တို့အနေနဲ့ဆုံးဖြတ်တယ်လား
ဟုတ်ကဲ့ဒီအောက်ခံကြောက်တီရဲ့အနေထားပေါ့နော်ဆယ်ပြူချလို့အောက်ခံကြောက်တီရဲ့အနေထားအာရော့သွားပြီးတော့လှုပ်တဲ့ငလင်းနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါစင
်ငလင်းကတဘာဝဖြစ်တဲ့ငလင်းရဲ့ human activity ပေါ့နော်လူတွေရဲ့ဟိုအကြောင်းဘယောကအကြောင်းဖြစ်တဲ့ငလင်းဆိုတော့မျိုးခွဲတာအဲတော့စကိုင်းပြည့်ရဲ့ရှိပဲမှာရှိနေလို့မလို့ဒါသေးကြတယ်သူတဘာဝအကြောင်းဖြစ်တဲ့ငလင်းအကြောင်းဒီဟာပျက်စီးနိုင်တယ်ပေါ့ဒီ human debris အကြောင်းဖြစ်တယ်ဆိုတာကခုနပြောလိုက်တဲ့ဆယ်တွေမှာပြိပြီးတော့ရေတူလောင်လိုက်ပြီဆိုလို့ရှိရင်အောက်ခံကျောက်တည်ရဲ့ပေါ့ water pressure ပေါ့နော်အဲ့ကောင်လေးကပြောင်းသွားတာပေါ့အဲ့လိုပြောင်းတဲ့အချိန်မှာပြည့်ရည်ရဲ့ဘေးအနားမှာရှိနေရဆိုရင်ပူတောင်မှပဲဒီ form တွေပေါ့ rupture ဖြစ်ဖို့ပေါ့ဒီကျောက်တွေ rupture ဖြစ်ဖို့တွေပူတောင်မှသူကတွန်းအားပေးတဲ့အတွက်ကြောင့်မလို့ပြေထားရတာပေါ့ဆိုတော့ဆယ်တွေအများစုမှာဆယ်ဆောက်ပြီဆိုတာနဲ့တကယ်နဲ့ထင်အဲ့ဒီဆက်ပဝင်းကျင်မှာငလျင်တိုင်းတာဆက်တွေတက်ဆင်ပြီးတဲ့အခါကျတော့အနည်းငယ်သူကဘာလုပ်ပြရလဲဆိုမော်နီတာရင်လုပ်ပြရတာ။အဲ့တော့ငလျင်လေးစစ်စစ်စစ်စစ်လှုပ်လာပြီးပြီဆိုတဲ့နေတဲ့တည်းဘာတွေကျွန်တော်တို့ပြုလုပ်တင်တယ်လေပေါ့။ဥမာဆဲတူလုံထားတဲ့ရေတွေကိုပုံမှန်လုပ်ပြတာတို့ဘာလို့စသဖြင့်ဒါမျိုးတွေလုပ်ပြရတာပေါ့။အဲ့လိုမျိုးမော်နီတာရင်လုပ်ထားမှုရှိမှသာလေဒီဆဲကြောင်ပေါ့ဖြစ်နိုင်တဲ့တဘာဝဘေးအန္တရာယ်ထူးသဖြင့်ငလျင်ပေါ့ပြည့်ရှုလောက်မှကြည့်မယ်ဆိုရင်ဟိုဒါမျိုးတွေကိုကျွန်တော်တို့ကရှောင်ရှားနိုင်မှာပေါ့။ဒါရီရလည်းပဲပြိထားအတွက်ချက်ရမယ်စဉ်းစားမယ်ထင်ပါအဓိကကြတဲ့အချက်တစ်ချက်ပေါ့ဟုတ
်ဟုတ်ကဲ့ဆိုတော့ဒီ downstream effect ပေါ့နော်ဒီမြစ်ကြောင်းရဲ့အောက်ပိုင်းဆယ်ဆောက်ထားတဲ့နေရာရဲ့အောက်ပိုင်းရဲ့ effect ထင်ပါဥပမာဆိုရင်မြစ်ဆုံဆယ်လိုနေရာမျိုးမှာမြစ်ကြီးနားကိုဘယ်လောက်ထိထိခိုက်နိုင်မှာလဲဆရာ
ဒါကတော့ကျွန်တော်အဓိကတော့ပြောလို့မရဘူးပေါ့အဓိကပြောလို့မရဘူးဆိုတော့ကျွန်တော်တို့ကိုယ်လိုက်ကဟိုနည်းနည်းလေး စာပေးလုံးမထားသေးတာပေါ့တိုပိုဂရဖီအရရောဆယ်ထဲမှာကျွန်တော်တို့ရေအမောင့်ပေါ့ဘယ်လောက်ထိတူလောင်မလဲဆိုတာရောပေါ့နောက်ကဘာစင်မျိုးစားလဲဟိုဒါမျိုးတွေရာစာပေါ့အားလုံးတွေ့ချက်ပြီးမှဒါလေးတော့ဒီဂျီနာတို့အဲ့ဒီပတ်ဝန်းကျင်ဒေတာတွေကိုဘယ်လောက်ထိ effect ဖြစ်နိုင်မလဲဆိုတာမျိုးကိုအတိအကျပြောလို့ရပါပေါ့ anyway ပေါ့ဟို effect ကတော့ဖြစ်နေရှင်တို့အနည်းနဲ့အများပဲဟိုထိခိုက်မှုတော့ဒါဟိုဒီဟာရတော့ရှိနေတာပါပဲအဲ့လိုမျိုးသိနေခြင်းလည်းဆိုရင်တော့သိခြင်းလည်းဆိုတော့ခုနကျွန်တော်ပြောလို့ပေါ့ဟိုမဆောက်ခင်ကလေးဒါတွေအားလုံးဘယ်လောက်အမောင့်တူလောင်မလဲတကယ်လို့များတော့တစပြည့်စည်းခဲ့ဆိုလို့ရှိရင်အဲ့ downstream area တွေမှာဘယ်နေရာအထိ effect ဖြစ်နိုင်မလဲဒါကြောင့်မလို့ risk ပေါ့ဟိုဘယ်လောက်ရှိနိုင်မလဲဒါတွေဟိုရှောင်ရှားနိုင်ဖို့ရအတွက် plan တွေရောဘယ်လိုချထားကြလဲဆိုတာမျိုးကြီးပါကျွန်တော်ထည့်သွင်းတွေ့ချင်ရတော့ပါပေါ့
ဒါမြစ်ဆုံအတွက်စဉ်းစားရမယ့်အချက်တည်းပေါ့နော
်ဟုတ်ကဲ့ပါဟုတ်ပြီးခဲ့တဲ့အစိုးရလက်ထက်ကဒါကြီးကိုမရနာခင်တုန်းကဘူမိဗေဒပေါ့ MGSD ရောဘူမိဗေဒပညာရှင်ရောကလေးလေးရောပထဝီရောနောက်တစ်ခါဇီဝမျိုးကွဲတွေအားလုံးပေါင်းပြီးတဲ့အခါကျတော့ UMF CCI မှာအဲ့ဒီရဲ့မြစ်ဆုံစီမံကိန်းအကြောင်းကိုကျွန်တော်ခေါ်ပြောပွဲလေးတစ်ခုလုပ်ပေးမယ်ဘူမိသိပ္ပံတွေကအမှုစီပြင်ပါတယ်ဟဲ့အားလုံးအဲ့တုန်းကဝိုင်းဆွေးနွေးတဲ့အခါကျတော့မဆောက်ဖို့စပုတ်လုပ်တဲ့ဒီပါရမီတာတွေကပုံများနေတာပေါ့အဲ့တုန်းကတော့ကျွန်တော်တို့အကုန်လုံးပေါ့ပညာရှင်တွေဒီခုနပြောတဲ့ပထဝီနောက် environment နောက် geotechnical geo resource အားလုံးပေါင်းပြီးတော့ပြောကြတဲ့အခါကျတော့ရာဂိုင်းလုံးတော်တော်များများလာဆောက်တင်မှုဆိုပြီးကျွန်တော်ကအကြံပြုမှုတွေ
မြန်မာနိုင်ငံငရင်ကော်မတီကအတွင်းမှုဒေါက်တာမျိုးတန်ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ